လသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့အကြီးအကဲတူဖြစ်တဲ့မာတင်ဂရစ်ဖစ်ရဲ့အရင်ဘက်ကမြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးမြန်မာရပ်ဖက်အဖွဲ့အစည်းတွေကဩဂတ်လ22ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်ထုတ်ဝေဖန်လိုက်ပါတယ်။လူငယ်ကြောင့်မြေဖော်မထားတဲ့အဖွဲ့အစည်း260အပါအဝင်ဒေသတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း914ခုကဒီထုတ်ပြန်ချက်မှာလက်မှတ်ရေးထိုးထားပါတယ်။မာတင်ဂရစ်ဖစ်ရဲ့ခီးစဉ်တွင်ရခိုင်ပြည်နယ်ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပို့နိုင်မှုညှိနှိုင်းမှုတွေလုပ်တဲ့ကြိုးပမ်းချက်တွေကိုတွေ့ရပေမဲ့ခီးစဉ်ကသိသိသာသာအောင်မြင်မှုမရှိခဲ့ပဲနိုင်ငံတကာအသိမှတ်ပြုမှုနဲ့တရားဝင်မှုရရှိရေးကြိုးပမ်းနေတဲ့ဆက်နာရှင်တွေဘက်ကဝါဒဖြန့်မှုအသုံးချခံခဲ့ရတယ်လို့ထောက်ပြပါတယ်။ဒါ့အပြင် UNOCHA ရဲ့ခီးစဉ်ထုတ်ပြန်ချက်ထဲမှာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလို့သုံးလုံးထားပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံတို့ကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေထဲမှာအသုံးပြုတဲ့အသုံးနှုန်းတွေနဲ့မကိုက်ညီပဲတရားဝင်နဲ့မြန်မာစစ်တပ်ပေါ်အသိမှတ်ပြုရရာကြောင်းလဲရပ်ဖွဲ့အဖွဲ့တွေကဝေဖန်ပါတယ်။ဒါ့အပြင်အနာသိစစ်ကောင်စီကအထောက်ပံ့အကူအညီပေးရေးကိုလက်နက်တပ်ဖွဲ့အသုံးချနေတာပြင်မြန်မာပြည်သူတွေအဓိကခံစားနေတဲ့ဒုက္ခအားလုံးရဲ့လက်တယ်တရားခံလဲဖြစ်လို့စစ်တပ်နဲ့ထိတွေ့ဆက်ဆံတာနဲ့မြန်မာနိုင်ငံနဲ့လူထုကိုတရားဝင်ကိုစားပြုသူတွေရပ်ဖွဲ့အဖွဲ့အစည်းတွေကိုတရားဝင်ထိတွေ့ဆက်ဆံပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးဖို့လဲထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။